ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေ့ဖြစ်ပါတယ်မြန်မာနိုင်ငံမှာသမိုင်းဆင်ဆက်ဖွံ့ဖြိုးတိုးတက်မှုအနေဆုံးပြည်နယ်တစ်ခုဖြစ်ခဲ့တဲ့ချင်းပြည်နယ်ဟာအခုချိန်ထိလည်းတည်တာတဲ့တိုးတက်မှုတွေဖြစ်မလာသေးတဲ့အချက်ကချင်းလူတို့အတွက်စိတ်မသက်သာစရာအချက်တစ်ခုဖြစ်နေပါတယ်ပြည်တွင်းချင်းနေဆိုးဝါးမှုတွေကြောင့်ပြည်ပကိုထွက်ခွာလာခဲ့ကြတဲ့ချင်းလူတွေဟာလည်းနှစ်သိန်းနီးပါးရှိလိမ့်မယ်လို့ချင်းရေးဆောင်ရွက်သူတွေကခန့်မှန်းကြပါတယ်ပြပရောက်ချင်းလူမျိုးတွေကတော့82နှစ်မြောက်ချင်းမျိုးသားနေ့ကိုပြီးခဲ့တဲ့စနေနေ့ဖေဖော်ဝါရီလ16ရက်နေ့တော့ကနိုင်ငံကလိုက်ကြိုတင်ပြီးတော့ကျင်းပခဲ့ကြပါတယ်ဒီနေ့ကြောက်တဲ့ချင်းမျိုးသားနေ့နဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရောက်ဒီအမေရိကန်မြန်မာအသင်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းရဲ့အမြင်ကိုသိရအောင်ကျွန်တော်မေးထားတာရှိပါတယ်ချင်းမျိုးသားနေ့တွေကျင်းပလာခဲ့တာ82နှစ်ရှိလာခဲ့တဲ့ဆိုပေမဲ့လည်းချင်းဒေသမှာတော့ထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေရှိမလာနိုင်သေးပဲနိုင်ကြတဲ့အချိန်တွေမှာဆက်ပြီးတော့ရှိနေတော့မယ်လို့ဒေါက်တာရိုရင်းကပြောပါတယ
်ချင်းပြည်နယ်ဆိုတာကကျွန်တော်တို့အရင်ကအတိုင်းနဲ့ပြည်နယ်14ခုပမာပြည်မှာရှိတဲ့တဲမှာအစင်းရဲဆုံးပြည်နယ်ဖွံ့ဖြိုးမှုအနိုင်ကျဆုံးပြည်နယ်ဖြစ်ခဲ့ပါတယ်အခုအထိလဲတဝက်တစ်ပြက်ဒီမိုကရေစီအောက်မှာအဲ့ဒီဟာတွေဆက်ရှိနေသေးတယ်အားလုံးမိသားကနိုင်ကျနေသေးတာဖြစ်တယ်အဲ့ဒီတဲမှာအဓိကတော့လမ်းပန်းဆက်သွယ်ရေးကနိုင်ကျနေသေးတယ်ပညာရေးကလည်းမနှစ်သက်ဆိုလို့ရှိရင်ဆယ်ရန်းအောင်တဲ့ကြာခိုင်နှုန်းကချင်းပြည်နယ်အနိုင်ဆုံးနောက်စီးပွားရေးအရာကောကျမ်းမာရေးအရာကောအသက်သက်ကနိုင်ကျနေသေးတာကိုကျွန်တော်တွေ့ရပါတယ
်ချင်းလူလူဟာလွတ်လပ်မှုနဲ့ဒီမိုကရေစီကိုလိုလားတဲ့လူ့အဖွဲ့အစည်းဖြစ်ကြောင်းကိုလည်းဒေါက်တာရိုရင်းကချင်းမျိုးသားနေဖြစ်ပေါ်လာပုံတမိုင်းနဲ့ရှင်းပြီးတော့ရှင်းပြပါတယ်
ကျွန်တော်တို့ချင်းမျိုးသားနေဆိုတာတမိုင်းကုံအင်မတန်ရှိတဲ့မျိုးသားနေတစ်ရပ်ဖြစ်ပါတယ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပမာပြည်ကဗြိတိရှ်လက်အောက်အနေလွတ်လပ်ရေးရတယ်အဲ့ဒီအချိန်အထိကချင်းဟီရိုရီဂူလေးရှင်းအက်ပေါ့နော်1896ကအိန္ဒိယတွေတည်ထွင်ရေးဆွဲခဲ့တဲ့ချင်းဟီရိုရီဂူလေးရှင်းအက်အရဥပထုပ်ထဲရဖြစ်တယ်လွတ်လပ်ပြီးရပြီးတော့တလအတွင်းမှာပဲဖလမ်းမြို့အဲ့ဒီတုန်းကတော့မြို့တော့ပေါ့လေအဲ့မှာချင်းလူထုအစည်းအဝေးကိုဒီမိုကရေစီနည်းချချခေါ်ဆောင်ခဲ့တယ်မြန်မာနိုင်ငံတော်သမရသည်စောင်းရွှေတိုက်ကိုယ်တိုင်ပါဝင်ပြီးတော့တက်ရောက်ခဲ့တယ်ချင်းမျိုးသား5000လောက်ကနေပရိသတ်စနစ်တိုက်ပကြီးစနစ်ပေါ့နော်အဲ့ဒါကိုပယ်ဖျက်ပြီးတော့ဒီမိုကရေစီချချအုပ်ချုပ်ဖို့ဒါချင်းကြီးရကောင်စီရဲ့အဆိုပြုချက်နဲ့ဖြစ်လာတဲ့ချင်းကြီးရစုံစမ်းရေးကော်မတီမှာမဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။လူ9000အနက်တန့်ွက်မဲပေးတာက18ယောက်ပဲရှိတယ်။ဆိုတော့တမိုင်းအောင်ပွဲတည့်ရဖြစ်ပါတယ်။ကျွန်တော်ချင်းမျိုးသားများဟာလွတ်လပ်မှုဒီမိုကရေစီစနစ်ကိုမျက်လို့ရဆိုတာချင်းမျိုးသားနေဖြစ်ပေါ်လာပုံကလည်းသက်သေခံနေပါတယ
်။ချင်းလူလူပါဝင်မြန်မာနိုင်ငံတိုးတက်ထွန်းကားရေးကမြန်မာဒီမိုကရေစီရေးနဲ့ဆက်ဆက်နေတာကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာချင်းမျိုးသားတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာရိုရင်းကတိုက်တွန်းပါတယ
်ချင်းမျိုးသားအလုံးတိုးတက်ဖို့အတွက်ကျွန်တော်တို့ဒီစိတ်ဒီချိန်မှာဒီမိုကရေစီအပြည့်အဝမရရှိသေးပါဘူးစီးလုံးညီညွတ်မှုနဲ့ဒီမိုကရေစီပန်းတိုင်အပြည့်ရရှိအောင်အခုကျွန်တော်တိုက်ပွဲဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီစစ်တပ်ကနေရေးဆွဲခဲ့တဲ့စံမပြီးတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်အစ်တာကမပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုအားတက်ပြောပူပေါင်းဆောင်ရွက်ကြဖို့လိုမယ်လို့ကျွန်တော်မှတ်သားချင်ပါတယ်
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေက6000ကျော်လောက်ရှိမယ်လို့ဒေါက်တာရိုဒင်းကခန့်မှန်းပါတယ်။မလေးရှားနိုင်ငံရောက်ချင်းလူမျိုးတွေကလည်း6000လောက်ရှိတယ်ဆိုတာကြောင့်ပြည်ပရောက်ချင်းလူမျိုးတွေအများဆုံးရှိကြတာကတော့အမေရိကန်နဲ့မလေးရှားပဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့ချင်းလူမျိုးဥယေ2000နီးပါးရှိမယ်လို့ခန့်မှန်းပါတယ်။